ပါလက်စတိုင်းဟာမတ်စစ်သွေးကြွအဖွဲ့နဲ့အစ္စရေးတပ်ဖွဲ့တွေကြားပစ်ခတ်မှုတွေပိုပြင်းထန်လာပြီးဂါဇာကမ်းမြောင်ဒေသနဲ့ဂျေရုဆလင်မြို့မှာအနည်းဆုံးလူ40သေဆုံးခဲ့ရပါတယ်။ပါလက်စတိုင်းဘက်ကရဲနယ်လုံခြုံရေးအဆောင်အချက်တွေရှိတဲ့နေရာတွေကိုပိတ်မှတ်ထားပြီးဒီနေ့မနက်မှာအစ္စရေးဘက်ကလေကြောင်းကနေထပ်ပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်ရုံးတွေတွဲဖွင့်ထားတဲ့အထက်မြေလူနေဆောင်တစ်ခုအကြီးကျယ်ပျက်စီးခဲ့ပါတယ်။တက်ခတ်တဲ့အချိန်ဆာအူထဲမှာတော့လူတူးမှမရှိပါဘူး။မနေ့အင်ကာနေကအစ္စရေးဘက်ကလေကြောင်းတက်ခတ်မှုတွေစလုပ်တာကြောင့်ဟာမတ်စ်ခေါင်းဆောင်တွေနေတဲ့အရင်အထက်မြင့်ဆာအူတစ်ခုပြိုသွားခဲ့ရပါတယ်။အဲဒီနောက်နာဂဆာအူကလူတွေကိုလည်းဘေးလျော်ကိုကျွတင်ဖယ်ရှားထားတာပါ။အစ္စရေးရဲ့အင်ကာနေလေကြောင်းတက်ခတ်မှုဟာထောက်လိုင်းရုံးတွေနဲ့ဟာမတ်စ်ခေါင်းဆောင်တွေရဲ့အိမ်တွေကိုပစ်မှတ်ထားပြီးရော့ကက်နဲ့တက်ခတ်ခဲ့တယ်လို့အစ္စရေးဘက်ကပြောပါတယ်။အဲဒီတက်ခတ်မှုတွေအတွင်းဂါဇာကမ်းမြောင်ဘက်မှာလူ35ယောက်သေဆုံးခဲ့ပါတယ်။ဒီဆုံးတဲ့အထက်ကလင်းငယ်ဆယ်ယောက်ပါဝင်ပြီးလူ100ကျော်လဲထိခိုက်ဒဏ်ရာရခဲ့တယ်လို့ဂါဇာစစ်မှေးဝန်ကြီးဌာနကပြောပါတယ်။ဟာမတ်စ်ဖွဲ့ဘက်ကလည်းတနင်္လာနေ့ကစပြီးရော့ကက်လောင်ချာတွေရာဂနန်းတွေနဲ့ချီပစ်ခတ်တက်ခတ်ခဲ့ပါတယ်။ဒီအတွက်ဒီနေ့အထိအစ္စရေးဘက်ရှိအက်စကလန်မြို့ကန်2ယောက်ပါဝင်5ယောက်သေဆုံးခဲ့ရပါတယ်ခင်ဗျာ။